တဲ့သူသူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီသပင်ကျွတ်တဲ့အကြောင်းကိုပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီသပင်ထိတိမှုမှားရင်းတဲ့အခြေအနေမျိုးအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဆရာအဲ့တော့ဒီတစ်ခေါက်တော့သပင်ကိုကျွတ်စေတဲ့ယောဂအခြေအနေတွေအကြောင်းကိုကျွန်တော်ဆက်ပြောကြပါပါဘလို့ယောဂတွေကြောင့်သပင်ကျွတ်စေနိုင်တဲ့အနေအထားမျိုးရှိတယ်
ပထမဆုံးပြောရရင်တော့သပင်ကွက်ပြီးတော့ကျွတ်တာပေါ့သပင်ကစူးကောင်းအားလုံးမှာမဟုတ်ဘဲနဲ့တင်းများတင်းများကိုကွက်ပြီးတော့ပြောင်းနေတယ်အဲဒီကျွတ်နေတဲ့နေရာကိုဆုံးပြင်းနေတယ်ပြောင်းပြောင်းချောချောဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သတင်းအမြင့်ကနေပြုတ်ထွက်သွားတဲ့အတွက်ဥယျာဉ်ကပြောင်းချောနေတဲ့အတွက်အကွက်အဝိုင်းကြီးတွေဖြစ်နေအဲဒါကိုသတင်းကွက်ပြီးကျွတ်တယ်လို့ခေါ်တယ်။ကလေးလေးဖြစ်တယ်၊လူကြီးလေးဖြစ်တယ်၊အသက်အရွယ်မကြီးဖြစ်နေတယ်။ဒီကောင်းလုံးပြောင်းလာမျိုး၊မြေကုန်းမွေး၊မုန်းဆိုင်မွေး၊နားမွေးတွေပါလိုက်ကျွတ်တာမျိုးဖြစ်တော့ဖြစ်တတ်တယ်ဒါမျိုးဖြစ်တာတော့ရှားတယ်။နားသွားမျိုးသတင်းမှာကွက်ပြီးကျွတ်နေတာလေးပဲဖြစ်တာ။အဲ့ဒီယောဂကတော့ယောဂလို့လည်းပြောလို့ရယောဂမဟုတ်လည်းပြောလို့ရတယ်ဗျအကြောင်းကြီးကြီးကမသိဘူးရေကိုကနာကျမ်းမကြီးနဲ့လည်းမတတ်သက်ဘူးအဲ့သရင်ကျွတ်တာလွယ်လို့ကျမ်းမကြီးကကောင်းတယ်လာတော်တော်ကြာရင်သရင်ကသူ့အကြည့်ပြန်ပေါက်လို့ရှိတယ်ဒါပေမဲ့ပို့ပြီးတော့မြန်အောင်ဆိုရင်တော့ဒီရေရောဆောင်နဲ့တန်ရင်ကြီးကြတာလေဆိုရင်နေကြီးတောက်သေးတယ်နဲ့ကြီးတပ်ပြီးလို့ရတယ
်ဟုတ်ကဲ့နောက်ယောဂကရှိသလားဆရာကြီ
းနောက်ယောဂကတော့ဒီယောဂလို့လည်းပြောလို့ရတယ်ယောဂမဟုတ်လည်းပြောလို့ရတယ်ပြီးပွားပြီးတဲ့အခါမှာအမျိုးသမီးတွေကကိုယ်ဆောင်နေချိန်မှာဟော်မုန်းပြောင်းလို့ဖြစ်တယ်။အဲဟော်မုန်းပြောင်းလို့ကြောင့်သတင်းပို့ထူလာတတ်တယ်။ပြီးသွားပြီးတဲ့အခါကျတော့အဲဟော်မုန်းပြောင်းရပြန်ဖြစ်ပြန်ရောပြန်ဖြစ်တဲ့အခါသတင်းကြီးကြီးထွားရှိထွက်လာတာကြီးရက်တန့်သွားပြီးနားသုံးလာချိန်မှာ BP တိုင်းသတင်းကြီးအများကြီးကျွတ်ကျွတ်ထွက်လာတယ်။ဒါကလည်းအဖြစ်များတဲ့အတွေ့အကြုံလို့ပြောပြတာပါ။ကျော်ကများများကပြီးသွားပြီးရင်အဲသတင်းကျွတ်တဲ့အခါလန့်လန့်သွားကြတယ်။ဒီမကြဆနလည်းလာပြကြတယ်။ဒါဒီလိုတောင်မှပြီးသွားပြီးကျွတ်တယ်ဆိုတာကိုရှင်းပြရပါတယ်။ကိုယောဂကြောင့်ကျွတ်အောင်လို့အဲ့တော့အဲ့ကျွတ်နေတာ2-3လောက်လောက်နဲ့စမယ်၄-5-6လောက်တော့ကြီးဟုတ်ကြတဲ့တယ်နောက်တော့မှတခါဟော်မုန်းပြန်ညှိသွားပြီးတော့ဒီနေ့တော့လူတွေကြီးပြန်ပေါက်လာတာများတယ
်ဟုတ်ကဲ့ဆရာနောက်တော့ယောဂတွေရှိသေးလားဆရ
ာနောက်တော့ရှိသေးတယ်ဗျာဥမာမျိုးမကောင်းတဲ့အခါပေါ့နော်ကြီးကြီးကြီးမကောင်းတဲ့အခါအပြားကြီးတဲ့အခါကိုယ်ဝင်တဲ့အခါအဲ့လိုအချိန်တွေမှာဆိုရင်ကိုယ်ခန္ဓာမှာယောဂကုသမှုရှိနေတာရှိတယ်ဗျာကိုယ်ခန္ဓာအရင်ကြီးမကောင်းဆိုရင်ကိုယ်ခန္ဓာကမလိုတဲ့အရာတွေဆိုတော့ရပ်တန့်ပလိုက်တယ်အဲ့တော့သတင်းလိုအရင်ကြီးတဲ့ဟာတွေကြောင့်ရတန်းပြောက်ရောကိုကနာအတင်းကောင်ကိုစူးစမ်းပြီးတော့ပြုပြင်လာပါတော့။အဲဒီခါကလေးကျရင်အကြီးကျယ်ပြားပြီးတလားနှောင်းလာတယ်မှာသတင်းတွေအများကြီးကျွတ်ကြလာတယ်။အဲအဲ့ဒါလည်းအဲ့လိုပဲညီပြန်ကောင်းလာပြီးနောက်ပိုင်းဆိုရင်ကိုကနာကသူ့အကြည့်ပြန်ပြီးပြုပြင်ပြီးတော့သတင်းပြန်ကောင်းသွားတဲ့ဥဒ္ဒါမျိုးတွေရှိတယ်။နောက်တစ်ခါလက်သွင်းမှာတာရိုက်အကျိတ်ဆိုတာရှိတယ်။အဲ့လိုရင်အကျိတ်တာရိုက်ဟော်မုန်းများတာလို့နည်းတာလို့အဲ့လိုမျိုးတာရိုက်ဟော်မုန်းနဲ့ပတ်သက်တဲ့ရောဂါတွေကသတင်းကျွတ်စီတယ်ကျတော့များများလေးဖြစ်တယ်အဲဒါကတော့ယောဂါကိုပြန်ကုရင်ကုရင်နဲ့ဟော်မုန်းတွေပြန်ပြီးတည်ငြိမ်သွားတဲ့အခါမှာသတိဉာဏ်လည်းပြန်ပေါက်လာတတ်တယ
်ဟုတ်ကဲ့ဆရာရေနောက်ထပ်ရော
ရှိပါရဲ့ဗျာသူကအစာကြီးကြောင့်လည်းဖြစ်နိုင်တယ်စီးပွားကြီးကြောင့်လည်းဖြစ်နိုင်တယ်ကုထုံးကြီးကြောင့်လည်းဖြစ်နိုင်တယ်အစာဆိုတာကတော့အာဟာရမကြည့်ရတာပေါ့ဗျာအစာထဲမှာပိုတင်းတက်ရင်းနေတဲ့အခါဥမာဘေးကျိုဆစ်ဘေးလို့အမျက်ဘေးလို့ကြတဲ့အခါမှာအစာကရင်းနေတော့အသားတက်ရန်နေတဲ့အခါမျိုးတော့ဝိကျကရန်များပြီးတော့ရှောင်းလာရန်များတဲ့အခါမှာပူပြီးရန်နေသွားတဲ့အခါမှာကုသနာကုသနာကပူပြီးတဲ့အမြင်လိုတယ်လေအဲ့တော့သူကတခြားနေ့ကဦးစားပေးတဲ့အတွက်သခင်ကိုကြီးတော်ကိုပူပြီးတဲ့ကိုမပေးတော့ဘူးအဲ့လိုမျိုးဆိုရင်လာပိုင်းတွင်းမှာသခင်ကိုကျွတ်ထွက်လာတယ်ငယ်ညတာရဲ့စာပူပြီးများတဲ့စာစားရင်တော့ပြန်ကောင်းလာတာမျိုးရှိတယ်နောက်ဖေးဝါးတဲ့ကြောင့်သခင်ကျွတ်တာရှိတယ်တချို့ဖေးတွေကခဏတည်းကိုသခင်ကျွတ်တဲ့လေဥပမာနှလုံးရောဂါဖေးတချို့ကောက်ရောဂါဖေးတချို့အစီအမံရောင်းတဲ့ယောဂဆီးတချို့၊ကြီးကြပ်ဆီးတချို့၊ကြီးကြပ်ဆီးတချို့၊စိတ်ကြပ်ဆီးတချို့၊ဗိုက်တာမင်တောက်ဆီးတချို့အဲ့ဒါတွေရတယ်။သတင်းကျွတ်တဲ့အတူချင်းတခြားကြီးမားယောဂမရှိဘူး။တောက်နေရတဲ့ဆီးတွေများတယ်။ဒါမှမဟုတ်လေဒီတော်မှမှယောဂဖြစ်လို့ဒီဟာတောက်နေတဲ့သတင်းကျွတ်လာရပြီးပါသတိထားမိတယ်ဆိုရင်ဆေးဝါးကြောင့်လားဆိုပြီးတော့လေဆရာဝန်အနေနဲ့သတိပါရတဲ့ဥစ္စာပါ။နောက်တစ်ခါကုထုံးကြီးကြောင့်လေသတင်းကျွတ်တဲ့ကင်စာကုထုံးကြီးကင်စာတောက်ဆီးတာလူတိုင်းသိပါပဲချိုးကြီးပြီးတဲ့အခါမှာသောင်းမလေးကင်စာရောတိုင်အောင်ကြည့်တော့ကင်တဲ့အခါမှာသပင်တွေပါလာတယ်နှစ်ပတ်သုံးပတ်ဆိုအတွင်းမှာတချို့ဆိုတကောင်းလုံးပြောင်းသွားတယ်။ဘာဖြစ်လို့လဲဆိုကင်စာဆေးဆိုတာကအဆက်မပြတ်ကြီးထွားနေတဲ့ဆွဲတွေလိုက်တတ်တာပေါ့။အဲတော့ကြီးထွားမှုနဲ့ညံနေအဆက်မပြတ်လည်းကြီးထွားနေတဲ့ကင်စာဆွဲတွေပဲကင်စာဆေးကတိုက်ခိုက်ပြလိုက်တယ်လို့ဒီအတွက်စူးကျိုးအနေနဲ့ကိုယ်ခန္ဓာမှာအဲ့လိုပဲအဆက်မပြတ်ကြီးထွားနေတာသပင်ပြေရှိတာပေါ့။အဲတော့သပင်တွေလည်းမှားပြီးတော့သူကအကုန်လုံးရောပြီးတော့တိုက်ခိုက်ပြလိုက်တာပဲတိုက်တော့သဘင်းအမြင့်ကဆွဲတွေပါတိုက်ခိုက်ခံရပြီးတော့သဘင်းကြီးကျွတ်ကုန်တာနောက်တတိယသားကြီးတွေလည်းသဘင်းကျွတ်တတ်ပြီးတော့ ပြစ်တာများတဲ့တဲမှာလေတချို့ရင်ပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားချင်းတောင်းရင်ကျွတ်တတ်တယ်မိမတိုင်းတော့မဟုတ်ဘူးအစီတောက်စားတောက်ပြီးနှလုံးသားတော့မှစရင်ကျွတ်လာပြီးတော့တချို့လေ၅၆လလောက်ထိကြာတတ်တယ်အဲ့လိုမျိုးဆိုရင်တော့တခြားစီအုပ်စုအမျိုးသားကိုပြောင်းဖို့လူကောင်းလို့မယ
်ဟုတ်ကဲ့ဆရာရေနောက်ထပ်ရော
ကြည့်ရအဲ့ဒါကတော့ရေကားနဲ့ဆက်နေဥစားရေကားဥလေးကားမှာမှုဆဲတာဒီလိုနဲ့တော့တဲပေါက်တာပေါ့ကိုရင်းနေဒုံဒုံနဲ့ဒီလိုကြောင်းနေအဲ့လိုမျိုးနေရာမှာတွေ့ရတဲ့ရေကြောင်းကိစ္စရောကပဲအဲတော့အဲ့ဒီရေကြောင်းမှုကရေကြောင်းမှာလည်းအပတ်တူပွားလို့သပင်မြင့်တဲ့ကနေဝင်ပြီးတော့သပင်ကြီးကျွတ်တဲ့တယ်အထူးသဖြင့်ကလေးတွေမှာအဖြစ်များတယ်ကြည့်သပင်မြင့်တဲ့အထိမှုကဝင်နေတဲ့တောက်ဆွေးတွေလင်းကြီးတွေကိုလာတော်တော်ကြာကြာတလာကျွန်း2လ3လလောက်ထိလိုအပ်ပါတယ်နောက်ဆုံးတစ်ခုကတော့ရောဂါကြောင်းတော့မဟုတ်ဘူးဒါနဲ့အကျင့်လေးတွေကလေးလူကြီးတို့ကအကြောင်းရှိတဲ့နဲ့သပင်ကိုဆွဲနေတာမျိုးလိမ့်နေတာမျိုးရှိတယ်မကောင်းတဲ့အကျင့်ဆိုးတစ်ခုပါစိတ်ကူးကြီးမှုတို့စိတ်ရဲ့တုံ့ပြန်မှုတို့အနေနဲ့ပဲဖြစ်နိုင်တယ်အဲ့ဒါဆိုရင်သပင်ကတောတောပြီးဆွဲနေတော့သူ့ကိုတချိန်ရောအနှောက်အယှက်ပေးနေတယ်လို့ဖြစ်တဲ့အခါကျတော့သပင်ကြီးကောင်းမှုအနှောက်အယှက်ဖြစ်ပြီးသပင်ကျွတ်စီတတ်တယ
်ဟုတ်ကဲ့အခုလိုဒီသပင်ကျွတ်တာနဲ့ပတ်သက်ပြီးတော့နောက်ဆုံးဆရာဘယ်လိုအကြံပေးခြင်းတွေလဲ
ပြောခဲ့သလိုပဲသပင်ကျွတ်စီတဲ့အကြောင်းရင်းနဲ့အများကြီးပဲဗျဆိုသပင်သားကြီးနဲ့သပင်ကြီးတီးပြီးတော့မှအမြင့်ကျုံရမယ်ဆိုလို့ဘာလို့ဖြစ်ဖြစ်သပင်ကျွတ်ရင်ဒီစေးလင်းဆိုပြီးတော့တခုရဲနဲ့အကုန်လုံးကိုကောင်းစေတဲ့ဒီဒုံးဆိုတော့မရှိဘူးသပင်ပြီးတာအရင်ထုံးတာမှလို့သပင်ကျွတ်နေသူကိုသပင်ထုံးတာကိုမပြုတ်ပြင်မဲ့ဒီသပင်တန်လက်စီလေးလို့ဆိုပြီးတော့သွားလုပ်တယ်ဆိုရင်ပထမတန်တန်တန်ပြင်နေမှာပေါ့တကယ်လို့သပင်ကျွတ်တာများတယ်ကိုယ့်အကူရှောက်လို့နေမဲ့အစားတက်ကြောင်းနေနေနဲ့တန်ရင်ဆွေးနေပြီးတော့ကုသပြင်းတဲ့ဥစ္စာလားပြုတ်ပြင်းတဲ့ဥစ္စာလားအချိန်တိုင်းကောင်းလာမဲ့ဥစ္စာလားဆိုတာရှာဖွေပြီးတော့ပြောကြရင်တော့ကိုကောင်းမယ်ဆိုတာကိုအကျံပြုကြပါလေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
Thank you.